တိုင်းဒေသတွေမှာစည်ရေးပြိပခါတွေဖြစ်နေတာကြောင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ညီညာရေးဖော်ဆောင်နိုင်မှုဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးတော့အပြန်အလှန်လေးစားအသိအမှတ်ပြုမှုတွေနဲ့အတူလက်တွေ့ကြတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့ညီညာရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တွေကဒီကနေ့ကြရောက်တဲ့နိုင်ငံတကာညီညာရေးနေ့မှာတောင်းဆိုလိုက်ကြပါတယ်အခုလက်ရှိအခြေအ ဲ့ကဘာတဝမ်းကျင်းပနေချိန်မှာလဲမြန်မာနိုင်ငံမှာလဲ KNU ကရီအမျိုးသားအစည်းအရုံးလိုတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကထုတ်ပြန်ကြေညာချက်တွေအသီးသီးထုတ်ပြန်တယ်လို့ငြိမ်းချမ်းရေးလိုလားသူတွေဘက်ကလည်းငြိမ်းချမ်းရေးစကားဝိုင်းနေဆွေးနွေးပွဲတွေကျင်းပနေကြပါတယ်မြန်မာနိုင်ငံတဝမ်းလုံးမှာမှီတင်းနေထိုင်ကြတဲ့တိုင်းရင်းသားပြည်သူအပေါင်းလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးရရှိခံစားနိုင်ပါစေကြောင်းနဲ့နိုင်ငံသားတွေအတွက်စစ်မှတ်ဘေးကင်းလုံခြုံတဲ့နိုင်ငံတည်ဆောက်နိုင်မှုဆုတောင်းပါတယ်လို့တအောင်းကျောင်းသားလူငယ်တွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာညီညွတ်ရေးနေ့မှာသဘောထားထုတ်ပြန်သွားပါတယ်။တိုက်ပွဲကြောင့်စစ်ဘေးရှောင်ပြည်သူလူထုတွေထိခိုက်ဒဏ်ရာရမှုအရသာတေဆုံးမှုတွေအပေါ်မှာရှုံချကြောင်းနဲ့ထာဝရညီညွတ်ရေးရဖို့အတွက်ညီညွတ်ရေးဖြစ်စဉ်မှာပါဝင်တဲ့ခေါင်းဆောင်တွေအားလုံးလက်နက်နဲ့မဖြေရှင်းပဲနိုင်ငံရေးနဲ့ပဲတွေ့ဆုံဆွေးနွေးကြဖို့သူတို့ကတောင်းဆိုပါတယ်။တအောင်းကျောင်းသားနဲ့လူငယ်များအဖွဲ့ TSYU ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအထွေထွေတွေ့မှုလွေးလွှာရင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့အတ္တတီရဲ့ရင်းဆိုင်ရင်းနဲ့ဖြစ်တဲ့ဆိုတဲ့အကြောင်းပိုင်းရေးထားတာရှိတယ်။ဒီလိုရှိရင်အခုလက်ရှိဒီတိုင်းရင်းသားလက်နက်ဆိုင်တွေရောတမတော်ဘက်ကလည်းကျွန်တော်တို့ဒီအခက်အခဲရဆက်ရေးကာလဆိုပြီးတော့စုံညာတာတဲ့အပေါ်မှာဒီဖက်မှလည်းတိုင်းရင်းသားဒေသမှာဒီနေ့အခုရင်တိုက်ပွဲဆက်ဖြစ်နေတဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ဖော်ပြထားတာပေါ့နော်။အစရောအကြောင်းတို့အဲ့မှလည်းတောင်းဆိုချက်ကအဓိကတော့ CK ရဆေးရေးကာလမှာ solution သင်ချက်မရှိဘဲနဲ့ဒီတိုက်ပွဲတွေရပ်ပေးဖို့တခုရဲ့ဒီလို့ရှိရင်အယက်သားတွေအယက်သားတွေဥတည်ပြီးတော့ပြခတ်တဲ့ဟာမျိုးတွေကျွန်တော်တို့မလုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်ဒီလို့ရှိရင်ဒီလက်နက်တွေတိုင်းဒီမှာဒီရင်းဆိုင်ရေးကိုခေါ်ဆောင်နေတဲ့အစားပေါ့နော်ဒီဟာကိုလက်နက်ကင်ကိုမကင်ဘဲနဲ့ဒီချက်ချင်းနဲ့ဒီငယ်ကြီးစွဲရေးပေးကိုဟိုအတုံးချပြီးတော့စစ်မှန်တဲ့ရင်းဆိုင်ရေးကိုရပ်ဖို့ကိုကျွန်တော်တို့ဝိုင်းဝန်းလုပ်ပေးဟိုလို့ဆောင်ပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။မိငယ်တွေရောအမျိုးသမီးတွေရောစာပြီးပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာဖြစ်တယ်ပေါ့နော်။
မြန်မာနိုင်ငံမှာတိုင်းရင်းဒေသတွေမှာစစ်မီးတွေငြိမ်ပြီးအမှန်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုဆိုရင်အပြန်အလှန်အတိအမှတ်ပြုမှုတွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကရိုးသားမှုရှိဖို့အရေးကြီးဆုံးပါပဲလို့ဆိုပါရစေ။ငြိမ်းချမ်းရေးလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကရင်နီပြည်တော်လူ့ရသမားတမကရဲ့ဥက္ကဋ္ဌခုသူတွေကအခုလိုပြောပါတယ
်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမြန်မာနိုင်ငံမှာသူဖြစ်ပြည်နယ်တွေတာတွေမှာတိုင်းဒေသတွေတာမှာဆေးရပဋိပက္ခဖြစ်တယ်ကနိပောင်းခုနဲ့ဆိုတော့နေပြီးအဓိကခြေကသောတရားကိုပြချာကြည့်လိုက်ရင်အဓိကအပြာလာတိမံပြုမှုအားနယ်လို့ဖြစ်လာတဲ့ငြိမ်းချမ်းရေးအပြာလာတိမံပြုမှုကိနယ်လို့တာငြိမ်းချမ်းရေးကလိုအပ်နေတော့ပေါ့ဆိုတော့ဒီနေရာမှာငြိမ်းချမ်းရေးကအရလိုအပ်နေတယ်ဆိုတော့သူတို့နိုင်ငံကကောင်းဆောင်ကဒီတိုင်းတိုင်းတွေကိုအတိမပြုမဲ့ပြန်လာတိမပြုချက်ပြီးတော့လေးစားကပူထားကြမယ်ဆိုတော့ငြိမ်းချမ်းရေးဆိုတာဖြစ်လာပါတော့
နိုင်ငံတကာညီညွတ်ရေးနေ့မှာတော့တကမ္ဘာလုံးမှာအကြမ်းမဖက်ကြဖို့အပြည့်ရထားဖို့ကြိုးစားနေကြချင်းမြန်မာနိုင်ငံအတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာတော့တိုင်းရင်းသားလူငယ်တွေဘက်ကညီညွတ်ရေးဖော်ဆောင်နေသူတွေဟာလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်တည်ပြဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။နှစ်ဖက်အပြည့်ရပါမယ်ဆိုပြီးအပြန်အလှန်ထုတ်ပြန်ကြေညာချက်တွေနဲ့ညီညွတ်ရေးဆွေးနွေးဖို့ကြိုးစားနေချိန်မှာတိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာလည်းကချင်လူငယ်အစည်းအရုံးရဲ့ဥက္ကဋ္ဌဆိုင်နုပန်ကအခုလိုသုံးသပ်ပါတယ်။
ဒီတိုင်းတိုင်းချင်းနေပတ်သက်မှာလုံးနေကြရပေါ့နော်ဒါမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့ဖြစ်မှလည်းရုံးချက်ကြီးနဲ့အခုကြည့်မရသေးဘူးပေါ့ပြီးတော့ဒီဘက်ရခိုင်လုံးဘက်မှာလည်းဒါစစ်ပွဲရပေါ့နော်ဒီလိုစစ်ပွဲရတော်တော်များများဖြစ်နေတဲ့ဟာရှိနေတယ်ပြီးတော့ကျွန်တော်ဖြစ်မှလည်းအချက်အရေးစီးရေးဆိုတော့လောက်ခြားကြတယ်ဟိုစစ်မှန်တဲ့ရုံးချက်ကြီးကိုမတီထောက်နိုင်သေးဘူးပေါ့ရုံးချက်ကြီးမှာလောက်ထိဟိုအင်ဗက်အားနဲ့ပါဝင်နေလဲဆိုတဲ့ဟာမျိုးကတော့ရှိရပေါ့ဘာလို့ဆိုအလို့ဆောင်ရပိုင်းမှာအများပိုင်းကြွားလို့ဆိုရင်လည်းဒါရင်းချင်းနဲ့ပတ်သက်ပြီးမှလှုပ်ရှားမှုလုပ်ကြရတယ်။ဒါမဲ့အပြည့်အစုံကညီရင်းချင်းရဲ့လှုပ်ရှားမှုအတိုင်းမှာအနေနဲ့တခုခုတစ်ခုပေါ့နော်ဒါသာမီးတစ်စင်းနဲ့ဟာရတွေ့နေရတာကတော့ဒီမျိုးတွေပဲလုပ်နေနေဆိုရင်တော့ဒါစစ်မှန်တဲ့ရင်းချင်းကိုရရှိအောင်ဖို့ပြီးတော့စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်လည်းဒီချောင်းနဲ့မဟုတ်ဘူးပေါ့နော်ကြာဆို
ကျေးဇူးတင်ပါတယ်မြန်ဆိုင်ကြီးကိုဒီဆော့ဖ်ဝဲအတွက်ကတော့ဒါဆေးရက်ဘက်ကနေဖြည့်ရှုပ်ပေးရမယ့်အပိုင်းရှိသလိုနားရက်လက်ခံပေးရမယ့်အပိုင်းတွေရှိရလို့ဆိုနေနေပါတော့ဟုတ
်ဒီကနေ့ကြာရောက်တဲ့နိုင်ငံတကာညီညွတ်ရေးနေ့အထိမ်းအမှတ်ဖြစ်လဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးဘက်ကမိမိတို့ရဲ့လူမှုအတိုက်အဝန်းတွေအတွက်တယောက်ချင်းစီနေစဉ်နေ့အမျှပါဝင်အကျိုးပြုနေတဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးညီညွတ်ရေးမှာပါဝင်သူတွေရဲ့ဆွေးနွေးပွဲစကားဝိုင်းကိုမန္တလေးမှာကျင်းပနေတာပါဒီလိုမျိုးမြန်မာနိုင်ငံညီညွတ်ရေးအတွက်ဆွေးနွေးအကြံပြုနေကြချိန်မှာပဲရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ဘက်မှာတော့ဒီကနေ့မှာပဲတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်